Welcome to the Voice of America in Burmese.
ကျမချွန်လာကြပါစေ view American တန်မြန်မာပိုင်းရဲ့2019ခု April 9ရက်အင်္ဂါနေ့မနေ့ခင်းတန်လွဲ့စီစဉ်တွေကိုမြို့တော် Washington ပြည်ကနေပြီးလိုင်းဒိုမီတာ30:40:48ပြင် view ရဲ့ Facebook ဆောင်မြင်တာကလည်းတိုက်ရိုက်ထုတ်လွှင့်ကြပါကျွန်တော်ကြော်လွန်မအခုမနေ့ပိုင်းစီစဉ်ကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်၃ဦးနဲ့ကွန်ထရက်တာ၂ဦးသေဆုံးခဲ့ရပါတယ်။အမေရိကန်နိုင်ငံသားရေးဝင်ကြီးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးတို့ရိုဟင်ဂျာအရေးဆွေးနွေးခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်
။ဟုတ်ပါပြီ။အဲ့တော့သတင်းတွေပြီးနောက်ဆက်ကြရမယ်ထင်ပါဆိုရင်တော့ရဲသားပြည်သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တာတွေမလုပ်ဖို့နဲ့မြန်မာအစိုးရနဲ့စစ်တပ်ကိုကုလသမဂ္ဂကတိုက်တွန်းနေတဲ့ဆိုတဲ့အကြောင်းဒီအပီရောဒီအာမစေခိုင်းမှုဥပဒေဒီထိုင်းနိုင်ငံမှာပြင်ဆင်လိုက်တာဟာမြန်မာလူသမားတွေအတွက်ဘလို့အကျိုးတရားမှုရှိတယ်ဆိုတဲ့အကြောင်းဒီနေ့ရန်ကုန်တကြံပို့ပြီးတော့စီကောင်းအောင်အာနာပိုင်လေးကစီစဉ်နေရဆိုတဲ့အကြောင်းနဲ့ဒီနေ့ကျင်းပမယ့်အစ္စရေးနိုင်ငံရွေးကောက်ပွဲအကြောင်းစာတွေကိုနားဆင်မှာဖြစ်ပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တုတ္တဆုံလင်းအမေရိကန်ခွင်စီစဉ်တွေကိုတိစောက်တော့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်တဲ့ကိုဝင်းမင်းတို့ကြီးညာကြပါလိမ့်မယ်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမြို့ပြင်ကတိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်၃ဦးနဲ့အမေရိကန်ကန်ထရိုက်တာ၂ဦးသေဆုံးခဲ့ကြောင်းအမေရိကန်စစ်တပ်ကပြောဆိုထားပါတယ်။တနင်္လာနေ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။အာဖဂန်နိုင်ငံတွင်အကြီးဆုံးအမေရိကန်စစ်စခန်းဖြစ်တဲ့ Background Leader အခြေစိုက်စခန်းအနီးကလုံခြုံရေးကင်းလှည့်တဲ့ရင်ထက်အနီးမှာကာဗွန်ပေါက်ကွဲခဲ့တာလို့အာဖဂန်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့ဝင်တွေရဲ့ပြောခွင့်ရဗိုလ်မှူးကြီးဒေးဗစ်ဘတ်လာက VOA ကိုပြောပါတယ်။ဒီအစ်စ်အခြေစိုက်စခန်းကမြို့တော်ကာဘူးရဲ့မြောက်ဖက်ကီလိုမီတာ50အကွာလောက်မှာရှိတာပါ။တိုက်ခိုက်မှုအတွင်းဒဏ်ရာရခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်3ဦးကိုတော့အမေရိကန်စစ်တပ်စီးအဖွဲ့ကကယ်တင်ခဲ့ပါတယ်။ဒဏ်ရာရသူ၃ဦးရဲ့အခြေအနေကတည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းပြောခွင့်ရကပြောပါတယ်။အစ္စလာမ်ရဲ့သဘုံအဖွဲ့ရဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့ပောက်ကွဲမှုကြီးအတွင်းသေဆုံးသူနဲ့ထိခိုက်ဒဏ်ရာရသူအမေရိကန်ကျူးကျော်သူ10ဦးရှိတယ်လို့ပြောပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်၃ဦးလည်းသေဆုံးခဲ့ပြီးဒီထဲမှာအရေးပါတဲ့တပ်မှု2ဦးလည်းပါတယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။တာလီဘန်တို့ဘက်ကတော့အခုလိုတိုက်ခိုက်မှုတွေမှာချက်ကားပြောဆိုလို့ရှိပါတယ်။အာဖဂန်နိုင်ငံတွင်အချက်ဖတ်မှုတံပြန်နှိမ်ငင်းရေးစစ်ဆင်ရေးနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုထောက်ပံ့ပေးဖို့အမေရိကန်တပ်ဖွဲ့ဝင်14,000လောက်ရှိနေတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အင်ပြီးတော့အထူးလုံခြုံရေးအဖွဲ့အကြီးအကဲကိုယာရုကထုတ်ပြစ်လိုက်ပါတယ်။သမ္မတထရန့်နဲ့သူ့မိသားစုပါဝင်တခြားအရင်းအမေရိကန်သမ္မတတွေရဲ့လုံခြုံရေးကိုတာဝန်ယူရတဲ့ဒီအထူးလုံခြုံရေးအေဂျင်စီကလက်ရှိညှဉ်းဆဲမှု Rent of Tax LS ကိုအခုလိုထုတ်ပြစ်ဖို့သမ္မတထရန့်ကအင်ပြီးတော့အရာရှိချုပ် Mick Mulvaney ကိုအမေပေးခဲ့တယ်လို့အမေရိကန်သတင်းဌာနတွေကဆိုပါတယ်ဒီအိမ်ပြီးတော့အထူးလုံခြုံရေးအခြေခံ LS ကိုသမ္မတထရန့်ကိုယ်တိုင်စိတ်ကြိတ်ခံထားခဲ့တာဖြစ်ပြီးတာဝန်ထမ်းဆောင်လာခဲ့တာနှစ်နှစ်ရှိလာခဲ့ပြီဖြစ်ပေမဲ့ထုတ်ရတဲ့အကြောင်းရင်းကတော့လောလောဆယ်လူသိရှိကြထုတ်ပြန်ခြင်းမရှိသေးပါဘူးအိမ်ပြီးတော့ပြောခွင့်ရဆာရာဆန်ဒါစ်ကအထူးလုံခြုံရေးညွှန်ကြားမှု LS နဲ့လွန်ခဲ့တဲ့နှစ်နှစ်အတွင်းအေဂျင်စီမှာတာဝန်ချေအောင်ကောင်းကောင်းထမ်းဆောင်နိုင်ခဲ့တယ်သူရဲ့နှစ်လေးတော့ကျော်တိုက်ပြီးတော့တာဝန်ထမ်းဆောင်ခဲ့မှုပေါ့သမ္မတထရန့်ကလည်းကျေးဇူးတင်တယ် LS နေနဲ့ခဏနေလှုပ်ထွက်တော့မှာပါလို့ဆိုလိုက်ပါတယ်ပြောခွင့်ရဆန်ဒါစ်ကပဲလက်လက်သွားတဲ့ဒီအင်ပြီးတော့အထူးလုံခြုံရေးအခြေခံတာဝန်အတွက်အထူးလုံခြုံရေးတာဝန်ယူခဲ့ပူသူအငိမ့်စားအရာရှိ James Murray ကိုရွေးချယ်တာတယ်သူ့အနေနဲ့မေလမှာတာဝန်ဆောက်ယူမှာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်အထောက်ခံတဲ့ LS ကလည်းအခုလိုဖြစ်မှာကိုရသက်ဘက်တွေနဲ့ချိုးချီပြီးသိထားပြီးဖြစ်တဲ့သူတာဝန်ထမ်းဆောင်ရတဲ့အမိမေလုံခြုံရေးဝန်ကြီးဌာနတစ်ခုလုံးမှာခေါင်းဆောင်ပြောင်းလဲရှိမှာကိုအချုပ်ရေးပိုင်းကကြိုပြောထားပြီးသားဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
အီရန်အစ္စလာမ်ရဲ့သမ္မတနိုင်ငံရဲ့ဩဇာအကြီးဆုံးလုံခြုံရေးအဖွဲ့အီရန်တော်လှန်ရေးပြည်ဆောင်တပ်ကိုပြစ်မှတ်ထားပြီးအမေရိကန်အစိုးရကပထမဆုံးအကြိမ်ဖြစ်နေနိုင်ငံသားအစိုးရအစိတ်ပိုင်းတစ်ခုကိုအကြမ်းဖက်ဝါဒဆွဲအဖွဲ့ဖြစ်သတ်မှတ်ဖို့ရှိနေပါတယ်ဒီကိစ္စဟာနိုင်ငံသားဝန်ကြီးဌာနကဥဆောင်နဲ့ထူးခြားတဲ့ဆောင်ရွက်ချက်ဖြစ်တယ်အီရန်ဟာအကြမ်းဖက်ဝါဒကိုထောက်ပံ့နေတဲ့နိုင်ငံတစ်ခုအဖြစ်တယ်မဟုတ်ဘဲအီရန်တော်လှန်ရေးပြည်ဆောင်တပ်ကနိုင်ငံရေးဥဆောင်မှုအဖြစ်နဲ့အကြမ်းဖက်ဝါဒကိုမြှင့်တင်ပြီးငွေကြေးထောက်ပံ့မှုထဲထဲဝင်ဝင်ပတ်သက်မှုရှိတယ်ဆိုတော့အမှန်တရားကိုအသိအမှတ်ပြုလိုက်တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။အ Iran dollar ye pisam taha, Iran soya at the door. Gabatalo, jumper, wadi de go loso muma. Seaman nyunja, a gongte pomuda, pite, lule, popia tabare. The linderba drink the young ma pipi. Iran dollar ye pisam taye, lay using cut the poile ba we may. American ye, ye you, some young mu ya. Iran dollar ye pisam tago, blue bonsan, taupa mum you musu, yazu mum young ma pipade. Iran dollar ye bizam tane, siwa ye loda, tamam hole, taupa muriha, and ye she is rago. D samya tene, shishin lilin piang, lo like that, lule. American tamraye, jina jemma, popia, tavarish.
Lidia Miro Tripolima, Lepanid, the cool dead old lane, Gwengo, Munega, Lijal Takemu Kaya Pima, Anna Banduka, Lizigo, Pitman Labadi, Lidia Miro Shivega, Mitiga Lane Gwengo, D. Lidia Mirago, Tincho, Nay Taipuri, Bebagani, Lijangani, Gulu, Takalidago, Topio Ramashi, Gulu, Lizig, Lonjo, Yashiduga, Topio Labare, Gulamaga Takam Pirare, Wenjo, Ferres, Sarash, Suyago, Sajin, Takaniama, Lidia Sita, Jige, Bujoji, Khalifa Haftago, Oza Kande, Tatuinine, Tripoli Murago, Timpana, Yetu, Taipu, Shame, Yemi, Takani, Jima, Gulu, Chilalaba, Dilijan Takamuja, Limchi, Lejon Tikaka, we met the Chartiket, and Yarid or Mashiga, Bulu, Sobare, Wujo Saras Pagaro, Bujoji, Haftai, Luka, Anathimbu, Juban, Alusulabi, Haftanet, we at Tapuria, Tripoli Mus, Senior Ponti, Tarima, Chico, Ulan, and Depo, Duyabime, Livia Suya, Tatu Pagaro, Trugo, Taipu, Pin Senate, Lusubarak.
UA American Time and Epa Bimavada season ago, Manet Chonai Gani Kuran IT, Tidu Bija Tonsen Hek, Kilohas Kotun Tonga, Tidu Bija Lise, Kilohas Konle Shetonya, Tidu Bija Lise Shek, Kilohas Chowten Natonya, Dudia Naiwama, Sina Mija Dia Kuze, Kilohas Tinga Kong Arugani, the Tolan Pinuar.
UA Mimavai season, yet Inkani, Manet Kendrin Nigu Nasin, Nita Rapsi Party. American Ningenzai Huinji Mike Pompeo Ne, Bangladesh Ningenzai Huinji A.K. Abdul Mumin Lo, Tenila Niga, Washington Muro Ma Trisong Bi, Myanmar Ye Ku Le Swin Nui Pyin Ma De. Myanmar Ningen Ka Rohingya Dukkha De Tatan Go Bangladesh Bak Ka Tabo Ra Chi Chi Ne Set Pi Lo Lak Khan Tha De Apo, American Ningenzai Huinji Ka Chi Chu Pyo So Ke De Lo, Ningenzai Huinji Thana Pyo Khwin Ya Morgan Ordagus Ye Chin Nya Chet Ma Pho Pya Tha Ba De. Doka there now through leck and tide at Taiwan Drigo, Taupamu Dula ye, Nangenga Taiwan yet do some yam at Jangule, Nangenza when she got Swinu Kepi, Yamaning and Dringa Chi Nidri, Jinga Jow in the Pishin Yigule Swinu Kebari, Doka there is Sana Liao Tani Pianime, Lua de Chi Ni Mugu, Yama Becca, Pandi Bia Mapjibi, Ruina Doka de Piatana Pile Yiga, Yama Boma Muti Nidelu, Nangenza when she Pompio got a lit up your so Kebari. Sibaye Lonjo ye to me a Sawyer Po. Now, Jampamu, Dampian, Taipei, ye Buba Sawyer Po Gule, Bangladesh Nanganjai, when genius, Swinui Ketabadi, Yamane, Bangladesh Nanganja, Doka de Tani Pian Yi, Nanangan, the Portuni Genet, Sawyer Kebby May, Maamimi Chini Zeba. Yamabaka, Rohingya, Sure, though no go let them a candalo, Doka de Regule, Ubin, a Sizip be man, Nanganda be me, loop your taraba. Rohingya Doka de Rigaro, Rohingya Pit, Dima Bubi, Nangana Pitquin, Ama Ganjet Bima, Tani Biame, Lupio Sunira Pipari.
Yamanangana, the Jonta Kemu, Rohingya Ritas in a TV to say why Amago, so in it, Kulatamwa Lukin and Yanga, Tokyo Labare. Tigre Pagan, the Mat Tamaron in a Yahangani, Tricka Kemuja, the Sodu Yi to Hanago, Tokyan Tare, Konuta Pumyama, so in the Adelu, Tikula Lukin Yunga Subare, Tiniba Chisati, Kulatamaga Lukin, Mahamijo, and Pyogaya. Ravi Shamda Saniga, Titi Sumu, Yitaka, Nagota, and Yaji, Yarin Delu, not Tatrin Sinkaza, Jetu Yara Lusubare, Titi Matuna, and the Southern Yaya, the Sundu Yi Toha, those are Tito, Yago, Yarin Delu, Pyogoya, Shamda Saniga, Sapio Gavare, Putira Mio Naga, Jodarigaro, Tamro Jehajin Dui, Kani, Wako, Tware, Ruinja, Jodarigo, Gulu, Lijanga, Taka, Lusubare, Tabimem, the Master Tabacaro, D. Ruinja Riga, E. Yakain Tapuer, you need to Shinelo, Gulu, Takaka, Tetelo, Sosue, Taraguro, Gulatamaka, Jogwin, Shidu, Paca, Pechagevale, D. Ruinja, Suratono Gumima, Suagaro, Tia, Lakanje, Mashiva.
Tigini Ingani Timpare is Rifuto, Shika, Puema, Miss Anashini, maybe Nisababi, Sita, Jake, Han, Penny, Gensne, a chain, a Shimpian Yade, a Kushika, Puemaro. When she told Benjamin Nita Yahuye, Sezunita, Anna Tencho Tanai Muga, Mijime Yapsini Varishi.
ဒီကမ္ဘာမြေဆုံးအီရတ်တောင်ကြီးအမြင့်ကိုထပ်တိုင်နိုင်ဖို့အစိုးရရွေးချယ်ထားတဲ့တောင်တက်ဖွဲ့တစ်ခုကိုဆေလွတ်တော်မယ်လို့ဆိုရရရှိတွေကဆိုပါတယ်ဒီကမ္ဘာမြေဆုံးအီရတ်တောင်ကြီးနိုင်ကြသွားတယ်လို့ခမန်းချက်တွေစတိုက်ထွက်လာခဲ့ပြီးမှဒါတွေကိုခြေဖြတ်ဖို့ကုလို့တိုင်တိုင်ဖွဲ့ဆေလွတ်ရတာလို့နေပေါ်ရရှိတွေကမနေ့ကဆိုပါတယ်ဒီဆိုရတိုင်တိုင်တောင်တက်ဖွဲ့နေနဲ
ဆိုရနိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကြီးညာကြတာပါခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်အစ်ဇရဲလ်နိုင်ငံမှာဒီကနေ့ရွေးကောက်ပွဲတွေကျင်းပါတော့မှာပါအနာဂတ်ဆယ်စုနှစ်နဲ့ချီပြီးတော့ထိန်းထားခဲ့တဲ့ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုအတွက်အခုဒီချိန်ရွေးကောက်ပွဲကလွယ်လွယ်နဲ့နိုင်ရဖို့မဖြစ်နိုင်တဲ့အခြေအနေနဲ့ ရှင်ပင်ကြားလိမ့်မယ်ဆိုတဲ့အကြောင်းကန်ပယ်ရမီယာရဲ့တရင်ကိုကျွန်တော်ဆက်ပြီးတော့ပြောပါမယ်။လက်ရှိအစ်ဇရဲလ်ဝန်ကြီးချုပ်နက်တန်ယာဟုရဲ့လီကုတ်ပါတီနဲ့ပြိုင်ဘက်ဘင်နီဂန့်စ်ရဲ့အဖြူနဲ့ပြပါတီကမတ်နေရာ136ရှိတဲ့အစ်ဇရဲလ်တော်အတွက်ရမယ့်နေရာတွေကမတည့်မြင့်ရှိနေတယ်လို့လူထုသဘောထားကောက်ခံမှုတွေမှာဖော်ပြနေပါတယ်။ဒီတိုင်းသာဆိုလို့ရှိရင်အသက် 69ခုနှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်နက်တန်ယာဟုကအနိုင်ရမယ်သဘောရှိနေပါတယ်။သူ့ပါတီကလက်ရရင်းပါတီငယ်တွေနဲ့မဟာမိတ်လုပ်ပြီးတော့ညွန်ပေါင်းဖွဲ့ထားတာပါ။ Time of Israel သတင်းစာရဲ့ editor
People think if you get more seats than the other party, you win an election not in Israel because there's multi-party coalitions.
ပါတီကမန်နီယာပေါ်ရထားတဲ့ဆိုရင်ရွေးကောက်ပွဲမှာအနိုင်ရပြီလို့လူတွေကထင်ကြပါတယ်။ပစ်စွေးမှာကတော့အဲ့လိုမဟုတ်ပါဘူး။ဒါကြောင့်လဲဆိုတော့ပစ်စွေးမှာပါတီစုံညွန်ပေါင်းတွေရှိတာကြောင့်ပါ။အဲ့ဒါကြောင့်ညွန်ပေါင်းပါတီဖွဲ့နိုင်တဲ့သူကအနိုင်ရမှာပါပဲ။အတိုက်အခံကန်ဆယ်အဖြူနဲ့အမဲမဟာဘိတ်ပါတီကတော့ဒီလိုညွန်ပေါင်းဖွဲ့နိုင်မယ်ပုံမပေါ်ပါဘူး။
Israel
has been blessed to have many friends who sat in the Oval Office. But Israel has never had a better friend than you.
Israel ha aimyu raw ma tawin yu bae ja de American Tamara တွေ တော်တော်များများရဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာကိုခံခဲ့ရတဲ့နိုင်ငံမှာဒါပေမဲ့ Tamara Trump ထက်ပိုကောင်းတဲ့ American Tamara Israel
ကမရှိခဲ့ပါဘူးသူရဲ့မြစ်တရခံတိုက်တွန်းမှုကြောင့်အီရန်နိုင်ငံရဲ့တော်လိုင်းပြည်ဆောင်တပ်ကိုအကြမ်းဖက်အဖွဲ့စည်းဖြစ်တတ်မှတ်တယ်လို့မေတုံးကပဲ Tamara Trump ကကျေးဇူးတင်နေပါတယ်တမနာထရမ့်ရဲ့နှစ်နှစ်ကြာအုပ်ချုပ်မှုကာလအတွင်းနက်တန်ယာဟုရဲ့တခြားမြစ်တရခံတိုက်တွန်းမှုတွေကိုလည်းတမနာထရမ့်ကလက်ခံခဲ့တာပါ Syria နဲ့နယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ဂိုလန်ကုန်းမြစ်ကိုအစ္စရေးရဲ့ပိုင်နယ်လို့အမေရိကန်ကအတိအမှတ်ပြုခဲ့တာ Jerusalem ကိုအစ္စရေးရဲ့မြို့တော်အဖြစ်အတိအမှတ်ပြုပြီးတော့အမေရိကန်တာဝန်ကိုလည်းတယ်လ်အဗီးမြို့ကနေပြီးတော့ဂျေရုဆလင်ကိုပြောင်းလဲခဲ့တာအပြင်အီရန်ရဲ့နျူကလ িয়ার နောက်ဖက်ကမ်းခြေမှာအစ္စရေးရဲ့နယ်မြေတိုးချဲ့သိမ်းပိုက်ခြေချမှုတွေကိုအခိုင်အမာလုပ်မယ်လို့နတန်ယာဟုကပြောခဲ့ပြီးတဲ့နောက်ပိုင်းသူ့ကိုပြန်ပြီးတော့ထောက်ခံလာကြတာပါတကယ်လို့အစ္စရေးရဲ့အဲ့ဒီနယ်မြေတိုးချဲ့ခြေချမှုတွေသာကြဲကြဲပြန့်ပြန့်ဖြစ်လာမယ်ဆိုရင်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကိစ္စကမျှော်လင့်ချက်ကုန်သွားနိုင်ပါတယ်နတန်ယာဟုရဲ့ဂရိကွတ်တွေ ဝေဖန်ပါတယ်သူကအစ္စရေလရဲ့နယ်မြေတိမ်ပတ်မှုကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုနဲ့လှုပ်ဆောင်တဲ့ညီညာရေးသဘောတူညီချက်ကိုသဘောကျတဲ့သူပါနေတန်ယာဟုအနေနဲ့အာဏာဆွံ့ရမယ့်အချိန်ကိုရောက်နေပြီးအစ္စရေလရဲ့အင်အားတွေကိုတစုတစည်းနဲ့ဖြစ်အောင်လုပ်မယ်လို့ Benny Gantz ကပြောနေပါတယ်အစ္စရေလအနေနဲ့တစုတစည်းနဲ့ရှိပြီးတော့အဆက်ဆက်ရှိရှိနဲ့ညှော်လင့်ချက်ရှိတဲ့လမ်းကိုရွေးမလားအဆွံ့ရောက်မဲ့လမ်းကိုရွေးမလားဆိုတာဆုံးဖြတ်ဖို့လိုနေပြီလို့လည်းသူကဆိုပါတယ်တကယ်လို့များဒီကနေ့ကျင်းပမဲ့ရွေးကောက်ပွဲတွေမှာနတန်ယာဟုပဲထပ်ပြီးတော့နိုင်မယ်ဆိုရင်တော့သူဟာအစ္စရေးနိုင်ငံကိုထူထောင်ခဲ့တဲ့ဒေးဗစ်ဘန်ဂိုရောင်းထက်ကိုကျော်လွန်ပြီးတော့အစ္စရေးရဲ့အုပ်ချုပ်မှုတပ်တန်းအကြဆုံးခေါင်းဆောင်ဖြစ်သွားပါလိမ့်မယ်။ရတပ်ပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေမလို့ဖို့မြန်မာအစိုးရနဲ့တပ်မတော်ကို ုရသမဂ္ဂကနေတော့ငါပဲတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းဘက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရဟိုင်းနေတုံးပြီးတော့တက်ခတ်ခဲ့တာကြောင့်အရက်သူရဲသားတွေတိုက်ဆုံမှုရှိကြတယ်ပတ်သက်ပြီးတော့လူခွင်ဆိုင်ရာကုရသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရမျိုးသမီးကို VOA ကနေပြီးတော့ Ira Melman မင်းမြန်ထားတာကိုမတ်အင်ဂျင်နီယာကောက်နှုတ်ပြီးတော့တင်ပြပါလိမ့်မယ်
ဧပြီလ3ရက်နေ့ကဘူတိတောင်မြို့နယ်စိုင်တင်ချောင်းနီဝါခုံနေတဲ့ရိုဟင်ဂျာရွာသားတွေကိုမြန်မာတပ်မတော်ကရဟတ်ရင်ပေါ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့မှုကြောင့်တေဆုံးမှုတွေနဲ့အတူထိခိုက်ဒဏ်ရာရသူအများအပြားရှိခဲ့ပါတယ်။တေဆုံးသူဟာကနအူးမှာ9ယောက်ထိရှိခဲ့ပေမဲ့အတိမပြုတ်နိုင်သေးတဲ့သတင်းတွေအရလူ30နီးပါးလောက်တေဆုံးခဲ့တယ်လို့လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ပြောခွင့်ရအမျိုးသမီး Ravi Shamdasani က BOE ကိုပြောပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့မြန်မာတပ်မတော်ကသတင်းထုတ်ပြန်ရမှာဘူတိတောင်မြို့နယ်ဝါခုတ်ကျေးရွာအနီးဝင်းချင်မှာအေးရခိုင်လက်နက်ကင်တပ်တွေလှုပ်ရှားမှုတွေရှိနေကြောင်းအခိုင်အမာသတင်းရခဲ့တဲ့အတွက်သူတို့ဘက်ကပြစ်ခတ်နှိမ်နင်းခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကသတင်းဌာနတွေကိုပြောကြားခဲ့တဲ့အပေါ်မှာ Ravi Shamdasani ကအရက်သားတွေနေထိုင်တဲ့နေရာတွေမှာလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေမလုပ်ဖို့အခုလိုပြောကြားခဲ့ပါတယ
်။ In response we understand that a military spokesperson has said that these were terrorists who were supporting the Arakan army
မြန်မာတပ်မတော်ရဲ့တုံ့ပြန်ချက်မှာသူတို့တွေဟာအကြမ်းဖက်သမားတွေဖြစ်ပြီးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုထောက်ခံအားပေးနေသူတွေဖြစ်တယ်လို့တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ကပြောခဲ့တယ်လို့ကျမတို့နားလည်ထားပါတယ်။ဒီလိုဆွဆွဲပြောဆိုတာကိုကျမတို့လက်မခံပါဘူး။အရသာပြည်သူတွေကိုပြစ်မှတ်မထားဖို့မြန်မာအစိုးရနဲ့တပ်မတော်ကိုကုလသမဂ္ဂအနေနဲ့တောင်းဆိုပါတယ်။နိုင်ငံတော်လုံခြုံရေးဆိုတဲ့အကြောင်းပြချက်မျိုးနဲ့အရသာတွေနေတဲ့နေရာမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေမလုပ်ဖို့မြန်မာအစိုးရနဲ့တပ်မတော်ကိုကုလသမဂ္ဂကတိုက်တွန်းပါတယ
်။အခုလိုမြန်မာစစ်တပ်နဲ့အေးအေးကြားတိုက်ပွဲတွေကြောင့်ဒေသခံအရသာတွေတိုက်ဆုံထိခိုက်မှု NDA မြန်မာလာနေတဲ့အတွက်နှစ်ဖက်စလုံးအနေနဲ့တိုက်ပွဲတွေအ мян ဆုံးရပ်ဆိုင်ပြီးအရသာတွေရဲ့လုံခြုံရေးကိုကာကွယ်ကြဖို့ကုလသမဂ္ဂကတိုက်တွန်းကြောင်း Ravi Shamdasani က VOA ကိုပြောပါတယ်။
We are calling on both sides to cease hostilities and to respect international human rights and international humanitarian law.
နှစ်ဖက်လုံးအပြစ်ရဆဲဖို့လူခွင့်ရင်းနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေလေးစားဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။မြန်မာတပ်မတော်အနေနဲ့အေးရခိုင်နဲ့နဲ့ကင်ဖွဲ့ကိုတုံ့ပြန်ချေမွန်းရမှာအင်အားအလွန်ကျွံသုံးလာကိုကျမတို့တွေ့ရပါတယ်။ April 3ရက်ကစပြီးရဲသားတွေနေတဲ့နေရာမှာမြန်မာစစ်တပ်ကရဟတ်ရင်တွေတုံးပြီးတိုက်တာကိုမြင်ရပါတယ်။အေးဘက်ချပြန်လို့လေသူတို့ရဲ့တိုက်ခိုက်မှုတွေဟာတောတောင်ဒဲကနေမြို့ပြရစီအထိရောက်လာပြီးအရသားတွေအသက်အန္တရာယ်ကိုထိခိုက်စေခဲ့တာပါ။နောက်ကျမတို့သိထားတာကအေးတပ်ဖွဲ့တွေဟာအစိုးရအုပ်ချုပ်ရေးကတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်နေပြီးတပ်ဖြတ်တာတွေလုပ်ခဲ့ပါတယ်။ဒါကြောင့်နှစ်ဖက်စလုံးပထမဆုံးဆင်နေတဲ့အဖြစ်ခံရက်ဆဲဖို့ဖြစ်ပြီးအရသားတွေအကာအကွယ်ပေးရေးတည်ကြစီဖို့အတွက်လည်းအပြစ်ဆက်ပြီးရပ်ထားဖို့လိုပါတယ
်။ရခိုင်ပြည်နယ်ပဋိပက္ခအခြေအနေပိုးပြီးဆိုးလာနေတာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကအနီးကပ်စောင့်ကြည့်နေပြီးအရက်သားတွေတိုက်ခိုက်ခံရတဲ့အပေါ်တာဝန်ရှိသူတွေအရေးယူဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်း Ravi Shamdasani ကပြောပါတယ်
။ We do not have access unfortunately to Myanmar in spite of repeated requests but what is important
ကုလသမဂ္ဂအနေနဲ့ခံမကောင်းစွာပဲမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့တွဲခွင့်မရခဲ့ပါဘူး။အဲ့ဒီအတွက်မြန်မာအစိုးရကကျမတို့အချိန်ချင်းမြစ်တာရပ်ခံခဲ့ပါတယ်။ဒါပေမဲ့အရေးကြီးတာကအဲ့ဒီမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသတင်းထုတ်ပြန်နိုင်တာဖြစ်ပါတယ်။အဲ့ဒီနေရာကိုကျမတို့တွားခွင့်မရပေမဲ့အရသာတွေတည်ဆုံနေရတယ်၊အန္တရာယ်တွေရင်ဆိုင်နေရတယ်၊ဒုက္ခတွေခံစားနေရတယ်။စတဲ့အခြေအနေတွေကိုလူမသိသူမသိမဖြစ်တင်ပါဘူး။နိုင်ငံတကာတိုင်းဝိုင်းရဲ့အာရုံစိုက်မှုရအောင်စိုးရိမ်မှုတွေရှိလာဖို့ကျမတို့စနစ်တင်ဆောင်ရွက်ရမှာဖြစ်ပါတယ်။မြန်မာအစိုးရတက်မတော်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ကိုကျမတို့အသိပေးချင်တာကနိုင်ငံတကာအတိုင်းဝိုင်းနေတဲ့အခြေအနေတွေကိုစောင့်ကြည့်နေတာဖြစ်ပြီးအရက်သားတွေပုံမှန်အကြမ်းဖက်ဖိနှိပ်မှုတွေကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့အတွက်လိုလားနေကြတာပါ
။ဇန်နဝါရီလဇန်ပိုင်းကမြန်မာနယ်စပ်လုံခြုံရေးစခန်းတွေကိုအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကနေစတင်တိုက်ခိုက်ရမှာလုံခြုံရေးတပ်ဖွဲ့ဝင်တချို့တေဆုံးခဲ့ပြီးနောက်မြန်မာစစ်တပ်ကတံပြန်ချေမှုန်းတုံ့ပြန်ရမှာ၃လနီးပါးနှစ်ဖက်အပြန်အလှန်တိုက်ပွဲတွေပြင်းထန်လာခဲ့ရပါ။တိုက်ပွဲကြောင့်စစ်ပြေးဒုက္ခတွေတောင်းတဲ့ချီရှိနေပြီးအရေးပေါ်အကူအညီတွေလိုအပ်နေကြောင်းကုလသမဂ္ဂကတတိပေးထုတ်ပြန်ထားပါရဲ့ရှင်။
ထိုင်းနိုင်ငံမှာလူသမားတွေကိုအရမစစ်ခိုင်းလို့ရှိနေရှင်ဒဏ်ငွေနဲ့ထောင်ဒဏ်ပူးတွဲပြီးတော့အပြစ်ပေးနိုင်တဲ့ဥပဒေကိုပြင်ဆင်ရေးဆွဲလိုက်တာဟာမြန်မာရွှေ့ပြောင်းလူသမားတွေအတွက်အကျိုးရှိနိုင်တဲ့အကြောင်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ရှင်ကြိုင်းမှုဦးထွတ်ချက်ကပြောပါလေ မြန်မာနိုင်ငံကရွှေပြောင်းလူသမားတွေတန်းနဲ့ချီပြီးတော့ရှိနေပြီးတော့ဒီအများစုကလူသမားအခွင့်အရေးချိုးဖောက်ခံရတာကြောင့်ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာလူသမားတို့တွေအတွက်နှင်နာနေရပါတယ်မြန်မာဆိုအနေနဲ့ဒီလိုလူတွေအတွက်ကာကွယ်ပေးတယ်လို့ဆိုပါတယ်ထိုင်းဆိုကတနင်္ဂနွေနေ့မှာထုတ်ပြန်တဲ့ဥပဒေသင်းနဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းနိုင်ကဆက်သွယ်မိတဲ့အခါဥထုချက်ကအခုလိုပြောပါတယ်
ဒီထိုင်းဆိုရကလည်းပြီးတော့အမေချော်ညာထုတ်ပြန်တာကထိုင်းနိုင်ငံမှာလုံးလုံးတိုင်းတဲ့ရှစ်ကျော်လို့ဒီမိုက်ဆိုတော့အားကြီးအကျိုးရှိနေတယ်လို့ကျွန်တော်တွေ့ရပါတယ်။ဒီကတော့ပေါ့လေပြဿနာဖြစ်လို့ရှိရင်သူတို့ထိုင်းဆိုရကိုချစ်ချစ်ရောက်ရောက်တိုင်ကြားနိုင်ဖို့ကပိုအရေးကြီးတယ်။ဒါကြောင့်သူတို့ကဥပဒေတော့ပဲရှိရှိချစ်ချစ်ရောက်ရောက်သူတို့မတိုင်ကြားနိုင်ဘူး။စနေကြမတိုင်ကြားနိုင်ဘူးဆိုလို့ရှိရင်တော့ဘယ်လိုမှလည်းပြောနေတဲ့ဟိုအရေးယူဆောင်ရွက်မှုတွေရှုံးနေပါမှာ။ကျွန်တော်တို့ထိုင်းနိုင်ငံမှာရှိတဲ့ဟိုအစိုးရပေါ့တဲ့ဖွဲ့စည်းပြီးပေါ့ကျွန်တော်နိုင်ငံတကာဖွဲ့စည်းရောဒေတာဒီမှာရှိတဲ့ခွင့်ပြုပေါင်းပြီးတော့ဟိုထိုင်းဆိုရကိုကျွန်တော်ကဟိုဒီဇိုင်းမှတ်ပေါ့နော်ဒီလေးကြီးကြည့်ဖြစ်ဖို့ဥပဒေထပ်ပြီးတော့ဒီဒီထက်ပုံရှင်တွေကလုပ်သမားတွေကောက်ွယ်နေအောင်ပြင်ဆင်ဖို့ဆိုတာတောက်လျှောက်နေလို့ကဟိုတောင်းဆိုခဲ့တော့ဆိုတော့ဘာလို့ပြောတာလဲကျွန်တော်တို့ဒီဘက်ကဟိုထိုင်းနိုင်ငံမှာအခြေချနေတဲ့ခွင့်ကြီးတွေတောင်းဆိုပြီးရဲ့ဒီစိတ်တွေကရပ်တန့်နေဖြစ်တယ
်ဒီလိုမျိုးဖြစ်နေတာတွေဟာအလုပ်သမားတွေကိုနိုင်ကသူတို့ရဲ့အခွင့်အရေးတွေသူတို့ရဲ့ရပိုင်ခွင့်တွေကိုမသိလို့လားဒါမှမဟုတ်လို့ရှိရင်လည်းသူတို့အနောက်ကနေပြီးတော့ကိုယ့်ရဲ့အစိုးရကနေပေါ့နော်မြန်မာအစိုးရပဲဆိုပါစို့ကနေပြီးတော့မမမမသူတို့ကိုယ်စားရက်တီးပြီးတော့သူတို့ရဲ့အခွင့်အရေးတွေကိုလှုပ်ဆောင်ပေးတာမှအားနည်းမှုရှိနေလို့လားဘာကြောင့်မလဲခင
်ဗျဒီကရက်ကျေးဇူးချက်တွေကသူတို့ဒီကုန်မှုခံရတယ်ဥပဒေမဲ့အပ်ချက်ခံရတယ်ဒီခစ်တဲ့ကျေးဇူးတွေတပွဲခိုက်ဖြစ်ခံရတယ်ဆိုတော့အဲ့ဒါတွေကအဓိကကတော့ဒီရှစ်ကြောင်းအလုပ်သမားတွေကိုယ်တိုင်ကသူတို့ရဲ့အလုပ်သမားအခွင့်အရေးနဲ့ပတ်သက်တဲ့ဘူးလူသားတဲတာကတော့တစ်ပိုင်းပေါ့နောက်တစ်ခုကလူ့ဘူးတာနေပြီပဲလေအစိုးရမဟုတ်တဲ့အဖွဲ့ကြီးတွေကအားကောင်းတယ်နိုင်ငံတကာအဖွဲ့ကြီးတွေရောဆော့မိုးတဲ့အဖွဲ့ကြီးတွေပေါင်းပြီးတော့ဒီအလုပ်သမားတွေရဲ့အခြေအနေကိုကြည့်ကြမှာကြည့်ကြနိုင်တယ်လေအထူးရောက်ကတော့အထူးရောက်အဲ့ဒီကိစ္စတွေကိုအဓိကဟိုထိထိရောက်ရောက်နဲ့ကျွန်တော်အကောင်တွေပေါ်နိုင်မှုသက်ဆိုင်ရာအစိုးရတွေရဲ့အခမ်းအနားတော့လုံးဝအရေးကြီးတယ်ကျွန်တော်တို့ပြောလို့ရတယ်ဥပမာအဖြစ်ကျွန်တော်တို့မြန်မာအစိုးရဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရှစ်ကောင်လုပ်သမားတွေကိုစနေစားကောက်ွက်သူပါအမှတ်မှအားနေခဲ့တယ်ကျွန်တော်တို့တော့လူကြီးမရှိတဲ့ကမ္ဘောဒီးယားအစိုးရတော့ကောင်ပါပဲသူတို့ထိုင်းစူရကိုထဲထဲဝင်ဝင်ပြင်းပြင်းထန်ထန်ကမ်းကွက်တာတို့ဟိုစောင့်ကြည့်နေတာတို့အဲ့ဒါမျိုးတွေမတော့နိုင်အခုဆိုလို့ရှိရင်ကျွန်တော်တို့ရေလုံးနားမှာကျွန်တော်တို့ဒီမှာစိုးရနေတဲ့ MOU ထူရတဲ့4,000ကျော်သူတို့ပို့မယ်ဒါကကျွန်တော်တို့အတွက်ကအမတမကြီးပါတဲ့အခွင့်အရေးပဲတကယ်လို့များမြန်မာစိုးရနေတဲ့ရှေ့ပြောင်းလို့တပါးတွေပေါ့မြန်မာနိုင်ငံသားတွေကိုစိတ်ကောင်းစည်တနာမှတကယ်ရှိတယ်တကယ်အကာအကွယ်ပေးနေတယ်ဆိုလို့ရှိရင်ဒီနေ့အချိန်မှာအမှန်တမ်းမှာဖြည်းဖြည်းချင်းချင်းလုံနိုင်တဲ့အခြေအနေကိုကျွန်တော်လေးနဲ့ပြောလို့ရတယ
်အလုပ်သမားတွေအပေါ်မြန်မာအစိုးရဘက်ကလှုပ်ဆောင်ပေးမှုအားနည်းတာစိတ်ဝင်စားမှုမရှိသလိုဖြစ်နေတာဟာတကယ်တကယ်ပြောရမယ်ဆိုရင်တော့ဒီအလုပ်သမားတွေကနိုင်ငံတော်အတွက်အခွင့်အရေးတွေလည်းအများကြီးရှာပေးနေတာပဲလေဆိုတော့ဒီလိုအခုလိုမျိုးရော့ရော့ရဲဖြစ်နေတာကဗဟုအစိုးရနိုင်ငံတော်အကြီးအကဲတွေဘက်ကအားနည်းချက်ရှိတာလားဒါမှမဟုတ်လေအောက်ခြေဝန်ထမ်းတွေဆိုကြပါစို့ထိုင်းဆိုလို့ရှိရင်ထိုင်းမှာရှိတဲ့မြန်မာတန်ရုံးမှာရှိတဲ့ဝန်ထမ်းတွေဘက်ကစိတ်ဝင်စားလှုပ်ဆောင်ပေးမှုတိတိကျကျလှုပ်ဆောင်ပေးမှုအားနည်းတာလားဘယ်အဆင့်မှာကျွန်တော်တို့အဆက်တွေပြတ်နေတာလဲခင်ဗျာ
အဓိကတော့ပြောမယ်လို့ဆိုရင်တော့ကျွန်တော်တို့ကတော့အရင်တည်းကကျွန်တော်တို့ကဒီစစ်အုပ်ချုပ်ရေးစစ်အာဏာရှင်စစ်အစိုးရတွေရောဒါအပြင်ပြောလာတဲ့အခြေအနေရှိတာကိုတဖြည်းဖြည်းနဲ့တော့နည်းနည်းတော့တုတ်ပြတ်လာလက်ရှိမှာလက်ရှိအနေထားမှာတော့အဓိကတာဝန်ရှိဆုံးကတော့ပြည်တော်စုအစိုးရပေါ့ပြည်တော်စုအစိုးရကစနစ်ကျတဲ့ဘူဝါဒတွေကိုချမှတ်မယ်အခါတည်းမှာလည်းအဲ့ဒီဘူဝါဒတွေကိုအကောင့်ထဲပေါ်တဲ့လူတွေကိုလည်းသူတို့ပြန်ကြည့်ချက်မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်အစိုးရပြောတဲ့ဒီစစ်တပ်နာတွေကိုမရှိနိုင်ဘူးနှစ်ပိုင်းပေါ့ကိုကိုယ်တိုင်ကမလုပ်တတ်ဘူးဆိုလို့ကျွန်တော်မှပဲလုပ်တတ်တဲ့လူပုံကိုအဖွဲ့ကြီးတွေညီမကြီးမောင်ပြည်ပမောင်အများကြီးရှိတယ်အဲ့ဒီတွေအခုကြီးနေတယ်ကလူပေါင်းဟိုတမောင်းများဆိုဒီကနေ့ကမှလာလုပ်ပြီးတော့ချုံခံနေတဲ့လူတွေတော့သူတို့တွေနဲ့တိတိယောအကာအကွယ်ပေးတင်တယ်အစိုးရကပြောသလိုပေါ့နောက်ဥသမားတွေကဟိုငွေကြီးပဲချက်ပေးတာမဟုတ်ဘူးဤပညာနဲ့အတွေ့အကြုံသူတို့ဒီမှာရတဲ့အတွေ့အကြုံဤပညာတွေသူတို့ဘဝတွေအသက်တွေနဲ့ရှင်းပြီးတော့ဈေးလာပြီးတော့ကျွန်တော်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အများကြီးသူတို့အထောက်အကူပြုပြီးဆောင်ရွက်နေတာဖြစ်တယ်ဒါကြောင့်မို့အဲ့ဒီလူဒန်းစားကိုစဉ်းစားလိုက်အကာအကွယ်မပေးတာကျွန်တော်တို့လည်းလုံးဝကိုစဉ်းစားလို့မရအောင်လားအစိုးရတွေနဲ့ဒီပြည်ရောရောအကာအကွယ်ပေးတဲ့အခြေရောက်ပြီးလို့ကျွန်တော်နေတယ်ပြောချင်တယ်ဟု
တ်လားအဲ့ဒါကတော့ထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားမှုဥထုချစ်ကိုကိုဇော်ဝင်းနဲ့ဆက်သွယ်မိပြန်ခဲ့တာပါဥတ္တခရန်ကုန်ကဒီတကြံအကျိုးအခြေအနေတွေကိုကြည့်အောင်ပါရန်ကုန်မြို့မှာတကြံမန္တတ်တွေကိုအရင်နှစ်တွေကထက်တိုးမြင့်ပြီးတော့ခွင့်ပြုထားပြီးစီစီကာကာကျင်းပဆောင်ရွက်မယ်လို့တာဝန်ရှိတဲ့သူတွေကပြောပါတယ်တန်ကျပ်ဖြောပြေးအဖွဲ့တွေကိုလည်းမြန်မာစစ်တပ်နဲ့ပတ်သက်တာတွေပြင်အမျိုးဘာသာသာသနာထိခိုက်နစ်နာစေမဲ့တန်ကျပ်တွေကလွဲလို့
လွတ်လပ်လပ်လုပ်ပိုင်ခွင့်ပြုထားတယ်လို့တန်ကြပ်ဖွဲ့တွေကပြောပါတယ်ဒီအကြောင်းကိုထက်အောင်ခန့်ရှင်းပြပါလိမ့်မယ်မြမယူရတဲ့ကြံပွဲတော်မချခင်ရပိုင်တွင်မှာပဲကြောက်တော်မှာဖြစ်တယ်လို့ကြံငွေတက်တွေကိုနေရာတိုင်းတွေ့နေရပါပြီကြံမန္တတွေကိုနေရာတော်တော်များများမှာတွေ့နေရပြီဖြစ်တယ်လို့ပြီးကြတဲ့နှစ်ကကြံမန္တခွင့်ပြုခဲ့တာဆက်ချကုလောက်ပဲရှိပြီးဒီနှစ်မှာတော့မန္တတွေကိုတုံးမြင့်ခ င်မှုဥတန်းကအခုလိုပြောပါတယ
်ကျွန်တော်တို့ကဒီနေ့ခွင့်ပြုကိုတို့လျှောက်ထားခွင့်ပြုခဲ့တာကမနစ်ကတဲ့များပါတယ်ဆက်တက်ညာများပါတယ်ကျွန်တော်တို့ကခွင့်ပြုလို့စောက်တာအကြီးရ6ခုနဲ့အလက်က10ခု16ခုပဲမနစ်ကတော့ခွင့်ပြုခဲ့ပါတယ်ဒီနေ့က36ညာဘူး19ခုထုတ်ပြီးပြီဆိုတော့တော့မဆွေးတော့မနစ်ကလည်း17ခုတော့ပို့တယ်နော်အဲ့တို့တဏ္ဍာရီလာထုတ်ပါပါဒီမနေ့ပြန်တပတ်ကလောက်လာထုတ်ကြမှာဒီနေ့တဲ့တနေ့ဤကန်တကြနဲ့တကယ်မြမယူအပ်ရည်ကြည်မှုနဲ့ညီဤကန်တကြလည်းဖြစ်အောင်အလုံးပြေလောပါပါနဲ့နေ့တဲ့ကိုကြော်ဖြတ်နိုင်ဖို့အတွက်အလုံးဖက်ဖက်ကတော့စီပြင်ထားတာပါလေနော်လုံုံရေရောစီကန်တိန်တိန်ရေပိုင်ရောဒါတွေအလုံးကျွန်တော်တို့နေ့တကြဤမှန်ဆောင်ရွက်နေပါ
ရန်ကုန်မြို့မှာတော့အရင်နှစ်တည်းကနဲ့မတူပဲအင်းရန်လန်းလမ်းလျှောက်တဲ့ကြံနဲ့မြာကျွန်းသာလမ်းလျှောက်တဲ့ကြံတို့ကိုကျင်းပမှလည်းဖြစ်ပါတယ်။ဒါကြောင့်လဲမန်နက်တွေကိုထပ်တိုးခွင့်ပြုတာဖြစ်ပါတယ်။အခုလိုမန်နက်တွေတိုးမြင့်ခွင့်ပြုပြီးလို့ဒီနေ့ရန်ကုန်တကြံပုံမစီကားလာမယ်လို့မျှော်လင့်နေကြပါတယ်။တကူးရေကစားမန်နက်တီထောင်သူကိုဇော်မင်းထွန်းက
ဒီနေ့မှာတော့ဝင်းကြီးတို့ဇော်မင်းတန်းရသွားဟိုပို့ပြီးတော့လိုလိုလားလားခွင့်ပြုထားတယ်ဆိုတော့အဲ့လိုမျိုးတွေရှိတယ်လေ။အဲ့လိုမျိုးတွေရှိရဆိုတော့အာနာပိုင်ဘက်ကခွင့်ပြုတာများရင်လည်းပို့ပြီးတော့စီတတ်ပါတယ်။အရင်တုန်းကဒီစီဝါရေးတကြံစီဝါရေးမတတ်တကြံနဲ့ရန်ခိထွားတယ်။ခိထွားတယ်အဲ့ဒီနောက်ပိုင်းမှာဟောပေါ့ဈေးတွေရန်ကြီးရလဲပါတယ်။အဲ့လိုမျိုးတွေနဲ့တကြံကဒီစီဝါရေးတက်တက်လို့လုံးတဲ့ပုံစံမျိုးလိုပေါ့နော်။တနေရာမှာစောပွက်လေးနဲ့တကယ်တကယ်တကြံကိုနေရာနေတက်ပြီးတော့ကားနဲ့လာကြတဲ့လူတွေလည်းအဆင်မပြေဘူး။ရိုတန်းကနေကိုယ့်အကူတကြံကိုအေးဆေးလေပတ်ချင်တဲ့လူတွေလည်းအဆင်မပြေဘူး။အဲ့လိုမျိုးတစ်ချက်လည်းရှိခဲ့တယ်လေ။အခုကတော့လမ်းလျှောက်တဲ့ကြံတွေရှိသွားတဲ့အတွက်အများကြီးအဆင်ပြေတယ်လို့ကျွန်တော်မြင်ပါတယ်။ဟိုအေးကျွန်တော်တို့ကိုယ်တိုင်လည်းဟိုဒီမန်တဲ့ပုံမှာပဲနေတိုင်းနေမှာလည်းမဟုတ်ဘူး။တချို့နေ့တွေမှာကျွန်တော်တို့လမ်းလျှောက်မယ်။အဲတချို့နေ့တွေမှာကျွန်တော်ရေပတ်မယ်။တချို့ရက်တွေမှာကျွန်တော်ကားနဲ့လင်းမယ်။အဲ့လိုမျိုးဆိုပို့ပြီးတော့မြတ်မြတ်တတာဖြစ်သွားတယ်လို့ကျွန်တော်မြင်ပါတယ်။ဒါကောင်းတဲ့လက္ခဏာတစ်ခုလို့တော့မြင်ပါတယ်။ဟုတ်ကဲ့
။အရင်ကတကြံမန်တဲ့ကိုစီးပွားပြစ်ဆောက်လုပ်ခွင့်ပြုခဲ့ရတာကနေအနေဒီရက်သားစုကတက်လာပြီးနောက်ပိုင်းမှာစီးပွားပြစ်တကြံမန်တဲ့တွေကိုဆောက်လုပ်ခွင့်လျှော့ချလိုက်ပါတယ်။စီပွားပြည့်မန်နက်တွေရှော့ချပြီးနောက်ပိုင်းမှာရန်ကုန်တိုင်းစိုးရအစီအစဉ်နဲ့လမ်းလျှောက်တကြံမန်နက်တွေကိုပြုတ်လုလာတာဖြစ်ပါတယ်။မြမယူရတကြံမှာတန်ကျက်ဖြော်ပြရိုင်းနဲ့ပတ်သက်ပြီးရန်ကုန်တိုင်းတကြံတချင်းတန်ကျက်စီစီကြက်မရီကော်မတီကတန်ကျက်စာသားတွေကိုအလွယ်တကူခွင့်ပြုထားပြီးမဲ့အမျိုးပါတာသာသနာပြင်တက်မတော်နဲ့ပတ်သက်တဲ့တန်ကျက်စာသားတွေကိုတားမြစ်ထားတယ်လို့အွန်လိုင်းလေတံကုန်တန်ကျက်အဖွဲ့ကကိုထွန်းကျော်ဟန်ကပြောပါတယ
်အဲ့ဒီတော့တတိကတော့တို့တည်တာတို့တားမြစ်တာလားခုနကပြောတယ်ဘာသာသာသနာရေးရဲ့အဲနိုင်ငံရေးဆိုတော့မှတို့ကဘယ်လိုကောင်းလဲစီတူတင်နဲ့ဆိုရဆိုတော့တို့ကိုတို့တကယ်မှဆိုတော့တို့ဖဲ့တာပါတယ်ဟိုဝင်နေကြဒီဆိုရဟိုအမတ်တွေကြောင်ဖဲ့တာပါတယ်ဒါပေမဲ့တို့ကတော့တို့ဖဲ့ရင်ဆိုတော့ခွင့်ပြုရယ်ဝင်နေပြောရင်တော့တို့ကတက်ကိုမရှိသေးချင်တာတက်ကိုဖြစ်လို့တက်ကိုတည်လို့ရှိရင်တို့ရှင်းရလို့အဲတန်တဲ့ပတ်သက်တာရင်တော့အဲဘာသာသာသနာပေါ့
ရန်ကုန်မြို့ပြင်တခြားမြို့ကြီးတွေမှာလည်းမြမယူရတကြံပွဲတော်ကျင်းပဖို့ပြင်ဆင်နေကြပါပြီ။2018ခုနှစ်မှာမန္တလေးမြို့မှာစတင်ခဲ့တဲ့လမ်းလျှောက်တကြံဆိုရင်လည်းအခုဆိုတခြားတိုင်းနှစ်ပြည်နယ်တွေမှာပါစတင်ကျင်းပနေပါပြီ။ပြီးပသိမ်စတဲ့မြို့ကြီးတွေမှာပထမဆုံးချိန်လမ်းလျှောက်တကြံပွဲတော်ကိုစီကားတိုက်မြစ်စွာကျင်းပဖို့စီစဉ်နေကြပါပြီခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
view American တာမြန်မာပိုင်းက2019ခုနှစ်ဧပြီလ9ရက်အင်္ဂါနေ့မနေ့ခင်းစီစဉ်တွေကိုတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းမှာဆက်ပြီးကြားမယ်ထင်ပါဆိုရင
်စိတ်ထဲမှာအရင်မပြောင်းမှန်းထားပါမယ်လို့လည်းတကယ်တမ်းရားလိုက်တဲ့အတွေ့အကြုံတွေကြတော့လေဒီ certificate ဆိုတာထက်ပိုတယ်ပေါ့နော်
အမေရိကန်မှာ Fulbright ပညာသင်အစီအစဉ်နဲ့ရောက်နေတဲ့မနှင်းလက်ကသူ့ရဲ့အတွေ့အကြုံတွေကိုပြောပြနေတာပါအပြည့်စုံကိုခဏလေးကြားလို့ရှိရင်ကြားပါလိမ့်မယ်အင်ဒိုနီးရှားရဲ့စားအုံးစီဥရောပကိုတင်သွင်းမှုမှာကြုံနေရတဲ့ခက်ခဲတွေကိုလည်းစီးပွားရေးစီစဉ်မှာနားဆင်ရပါဦးမယ်လောဆယ်တော့ဒီနိုင်ငံတကာသတင်းမီဒီယာမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မပြတ်ကိုဝင်းမင်းနဲ့မတ်အင်ဂျင်နီယာတို့ပြောပြကြပါလိမ့်မယ
်ဟုတ်ကဲ့ပါမြန်မာနိုင်ငံကြီးရာပြဿနာကြောင့်မြေဆုံးရသူများဆိုတဲ့ခေါင်းစဉ်နဲ့မြေလူမြေလက်နေရိုင်းဥပဒေပြင်ဆင်မှုတကြောင်မကြခင်နေရာဆုံးရတော့မဲ့သူတွေစိုးရင်ချက်နဲ့အစိုးရဘက်ကမစိုးရင်ရအောင်ပြင်ဆင်ထားတာတွေမရှင်းမလင်းဆက်ဖြစ်နေတာကိုဧပြီ10ရက်နေ့ထုတ် Frontier မြန်မာသတင်းစင်ကဖော်ပြလိုက်ပါတယ်။မနှစ်စက်တင်ဘာ17ရက်နေ့ကပြဋ္ဌာန်းလိုက်တဲ့ဒီမြေလူမြေလက်နေရိုင်းဥပဒေပြင်ဆင်ချက်အရအခုမတ်လ17ရက်နေ့နောက်ဆုံးထားပြီးလက်ရှိလုပ်ကိုင်နေတဲ့နေရာတွေကိုမှတ်ပုံတင်မလျှောက်ရင်ဒါမှမဟုတ်လျှောက်ထားချက်ပယ်ချခံရရင်ကျူးကျော်သူအဖြစ်မောင်းထုတ်ရေးယူခံရမယ်လို့ဖော်ပြထားကြောင်းဆောင်းမရှင်ဘန်ဒန်နတ်နဲ့ကျော်ရဲလင်းတို့ကဆိုပါတယ်ဆောင်းမရှင်တွေကဆက်ပြီးအခုလိုမြေအမှတ်ပေါ်တင်ရှောက်ဖို့လိုအပ်တဲ့အထောက်အထားတွေကလက်ရှိမြေဥဖလာလုတ်ကိုင်နေတဲ့လယ်သမားအများစုအထူးသဖြင့်တိုင်းရင်းသားလယ်သမားတွေမှာလုံးဝမရှိတာကြောင့်မလျှောက်ခဲ့တဲ့လယ်သမားအများအပြားတွေ့ရတယ်သူတို့အနေနဲ့မြေအရေးဆုံးရေးယူခံရမှာစိုးရိမ်နေကြတယ်လို့ထောက်ပြထားပါတယ်ဒါပေမဲ့အစိုးရရဲ့စိုက်ကျွေးမြေစီမံခန့်ခွဲမှုနဲ့စည်ရင်ဦးစီးဌာနကသူညဉ့်ကြိုင်မှုဥလွှမ်းမှုကဒီဥပဒေပြင်ဆင်မှုကရင်းနှီးမြှုပ်နှံမှုပုံမှုဆွဲဆောင်ရေးအတွက်ဘယ်မြေတွေကသုံးလို့ရမယ်ဆိုတာဆုံးဖြတ်နိုင်ဖို့အဓိကဖြစ်ပေမဲ့လယ်သမားတွေအတွက်သူတို့မြေကိုတရားဝင်အကာအကွယ်ရဖို့အခွင့်အလမ်းလည်းဖြစ်တယ်သူတို့ကမြေမှတ်ပုံမတင်တာကြောင့်အခုလိုနောက်ဆုံးရသတ်မှတ်ပြီးတွန်းအားပေးရတာပါလို့ပြန်ဖြေချောင်းဖော်ပြထားပါတယ်ဒါအပြင်အခုအချိန်မီမြေယာမှတ်ပုံမတင်လို့မောင်းထုတ်ခံအရေးယူရမှာကိုစိုးရိမ်နေကြတာကိုဖြစ်ရှင်းတဲ့အနေနဲ့မအားတဲ့ကြားကဆောင်းမရှင်တွေကိုအချိန်ပေးတွေ့တဲ့ဥလွှမ်းမှုကအခုနောက်ဆုံးသတ်မှတ်ရကျော်သွားပြီမဲ့မှတ်ပုံမတင်ရသေးတဲ့သူတွေကိုတရားစွဲဖို့လုံးဝမရှိဘူးလို့ရှင်းရှင်းလင်းလင်းဖွင့်ပြောခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အစိုးရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုလူမှုဆောင်အဖွဲ့ဝင်နဲ့လွှတ်တော်မှလည်းဖြစ်တဲ့ဦးအောင်ကြည်ညွန့်ကလည်းလယ်သမားတွေရဲ့စိုးရိမ်ချက်ကိုအလေးနက်ထားပြီးဒီဥပဒေပြင်ဆင်မှုကိုထပ်ပြင်ဖို့လုပ်နေတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့အလို့ရှုံနေလို့ဒီကိစ္စနှောင့်နှေးခဲ့ရတယ်။ဒါပေမဲ့လက်တလော့ရေးယူဖို့ကတော့လုံးဝမရှိသေးဘူး။လက်တွေ့လုပ်ဖို့လိုတဲ့နည်းဥပဒေကမထွက်သေးပဲရင်းနေတုံးတာရှိတယ်လို့ပြောတာကိုကူကားထားပါတယ်။ဒါပြင်ဥအောင်ကျင်းညွန့်ကပဲတကယ်ကဥပဒေပြင်ဆင်မှုအသစ်မှာတင်ခဲ့တုန်းကတော့နောက်ဆုံးသတ်မှတ်ရက်ကိုနည်းဥပဒေထွက်လာတဲ့နောက်သမရမိတ်ထုတ်ပြန်ပြီး6လလို့နားလည်ခဲ့ပေမဲ့ဘာသာစကားအရေးသားမှာနည်းနည်းအားနေသွားပြီးအခုလိုမရှင်းမလင်းရှုပ်ထွေးသွားတာလို့ပြောခဲ့ပေမဲ့လက်ရှိအချိန်တွေကဒီဥပဒေပြင်ဆင်မှုကိုဘလို့အကောင့်ထဲဖော်မယ်ဆိုတာကိုသူတို့ကိုယ်တိုင်မရှင်းသေးဘူးလို့ဆောင်းပါရှင်တွေကညီကုံချုပ်ထားပါတယ်
။နောက်တဲ့င်းကတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဖြစ်နေတုံးလားဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရဟာဒီလူမျိုးတုံးပြဿနာအပြင်ဒီမိုကရေစီအတွက်ပါအလေးနက်မရှိဘူးလို့ Interpress Service IPS တည်င်း agency ကဧပြီလ6ရက်နေ့မှာဖော်ပြခဲ့ပါတယ်။ဆောင်းပါရှင် Hydrocan ကကုလသမဂ္ဂအချက်လက်စုံစမ်းရေးကော်မရှင်ရဲ့မနှစ်နှစ်ကုန်ပိုင်းကအစီရင်ခံစာနဲ့ဒီနှစ်နှစ်ဆန်းပိုင်းကအစီရင်ခံစာတွေမှာအခုလိုရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်နေတာတွေကမရက်သေးဘူးလို့ဖော်ပြခဲ့ကြောင်းထောက်ပြလိုက်ပါတယ်။ဒါအပြင်ဒီကုလစုံစမ်းရေးကော်မရှင်ဥက္ကဋ္ဌမာဇူကီဒရူစမန်ကလည်းရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကိုဆက်ပြေးနေတုန်းပဲမြန်မာပြည်ထဲကျန်နေသေးတဲ့ရိုဟင်ဂျာ2,000ခွဲကနေ4,000လောက်ဟာလည်းပြင်းထန်တဲ့ဖိနှိပ်ကန့်သတ်မှုတွေဆက်ခံစားနေရဆဲဖြစ်တယ်လို့ပြောတာကိုကိုးကားထားပါတယ်။ဒါအပြင်မြမလူခွေရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးရဟီလီကလည်းမြမအစိုးရခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးနိုဘယ်ဆုရပြီးသူကိုယ်တိုင်လူခွေရေးအတွက်တက်ကြွလှုပ်ရှားခဲ့ပေမဲ့မြမတက်မတော်ကအခုလိုလူခွေရေးကြီးကြီးမားမားချိုးဖောက်နေတာကိုလုံးဝမျက်ကွယ်ပြုထားတယ်သူပြောခဲ့တဲ့ဒီမိုကရေစီအခွင့်အရေးတွေပြည်သူတွေရအောင်ပေါ်ဆောင်ဖို့လဲဆန္ဒရောစွမ်းရည်ပါမရှိဘူးလို့ဝေဖန်ထားတာကိုကိုကဖော်ပြထားပါတယ်ရှင
်ပြောရှင်ပါ
ောင်းလဲရမယ်ဆိုတဲ့ကြေကြော်တာနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံခဲ့ရတဲ့ energy အစိုးရအာဏာရလာခဲ့တာအခု April လမှာဆိုရင်တော့3နှစ်တင်းတင်းပြည့်ပါပြီ3နှစ်တာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ည Daily Life Season မှာသုံးသပ်အကဲဖြတ်ကြရအောင်ပါဒါပြင်ဒီ energy party နဲ့ပတ်သက်လို့လူလူရဲ့မျှော်လင့်ချက်လူလူရဲ့ထောက်ခံချက်အရင်ကတည်းကဆိုရင်ပိုပြီးတော့အားကောင်းလာသလားကြာဆင်းလာသလားသရရှင်တွေရဲ့အမြင်ကိုလည်းသိကြပါတယ်ပါဝင်ဆွေးနွေးမိမြလူသူတွေ view မြန်မာပိုင်းထံကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိကုန်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
အင်္ဂါညတရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးနားဆင်ကြပါဦးလို့တိုက်တွန်းလိုက်ပါတယ်ခင်ဗျာမနေ့ခင်တိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်အလစ်ရောက်ပါပြီ American Indian အသုံးနှုန်းတွေကိုဒေါ်လာတန်းကမနေ့တိုင်းပုံမှန်တင်ဆက်ပေးနေပါတယ
်မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မိတ်ဆွေ၃လေးဦးစုပြီးစားတော့ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲတူဦးကတော့အားနာလို့ဖြစ်စီစိတ်နာကောင်းလို့ဖြစ်စီကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုတုံ့နှုံးပြောဆိုမလဲပြောထိုင်တဲ့အတုံးတစ်မျိုးက
Let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုတာဖြစ်ပါလေကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Let me foot the bill for this.
Now ta na sin ji ja ya aw.
Let me foot the bill for this.
Ade be ga ro jama pi pya si su da be phit par de. Di niya ma foot foot ga kriya a ni ne tong tha da phit pi ban ga ade be ga ro site thong pi de tabo be phit par de. Tatiya de myu pyo nai da ga ro
Let me it's my treat.
Now ta na sin ji ja ya aw.
Let me it's my treat.
Ade be ga roကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးရှိပါတယ်စိတ်ချမ်းသာရအောင်ကျွေးတာ၊မွေးတာ၊လက်ဆောင်ပေးတာစသဖြင့်ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲအနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြကြေးဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်ထပ်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာ DUTCH Dutch ကဘေးကလာတယ်လေ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်ဖြစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနိုင်ပြောတာစော်ကားတဲ့သဘောရောက်ပါလေအဲ့ဒါကတော့ထူးစင်ကပေါ့ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင်းတာကိုဆိုလိုပါလေဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာအတွက်ကိုပေးခြင်းဆိုတဲ့သဘောရောက်ပါတယ်။တော်ရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်။အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးခြင်းဆိုရင်တော့
Dutch treat
နောက်တစ်မျိုးပြောနိုင်တာက
Go Dutch
လို့ပြောနိုင်ပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်းစီစဉ်တဲ့ American EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုကြားခဲ့တာပါအခုတော့ပတ်စင်စီးပွားရေးကဏ္ဍလှည့်ရောက်ပါပြီစွန့်အင်အသုံးပြုမှုအတွက်ဥရောပသမဂ္ဂ EU ရဲ့စီးမင်းစစ်ကစီကံအတွက်ကြောင့်အင်ဒိုနီးရှားရဲ့စားအုံးစီတင်ပို့မှုပေါ်မှာစူးစူးဝါးဝါးတက်ရောက်မဲ့အနေအထားတွေရှိနေပါတယ် EU ဘက်ကအခုလိုမျိုးတရားဝင်လှုပ်လာရင်ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုတိုင်ကြမယ်လို့လည်းအင်ဒိုနီးရှားကပြောထားပါတယ်စားအုံးစီတင်သွင်းမှုကိုရှော့ချရေးလှုပ်လာတဲ့ EU နဲ့အင်ဒိုနီးရှားအကြားကကုန်သွယ်ရေးဆွေးနွေးညီနိုင်မှုတွေကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထက်ကပြောပြပါလိမ့်မယ်
ဥရောပမှာပြန်ပြင်းပြင်းစွန့်ရည်အသုံးပြုဖို့ဒုလရေးရွယ်ပြီးဥရောပကော်မရှင်က2018ခုနှစ်ဇွန်လထဲမှာလုပ်ငန်းစဉ်သစ်တစ်ခုကိုချမှတ်ခဲ့ပါတယ် EU ရဲ့ပြန်ပြင်းပြင်းစွန့်ရည်ဆိုင်ရာညွှန်ကြားချက် RED II နဲ့ဥရောပသမ္မတကမတ်လ13ရက်နေ့မှာတော့ဇီဝလောင်စာထုတ်လုပ်ဖို့အသုံးပြုတဲ့ကောက်ဖဲသီးနှံတွေဟာတဘာဝပတ်ဝန်းကျင်ကိုမထိခိုက်ဖို့ညေရာအသုံးပြုမှုကိုသွယ်ဝပြောင်းလဲစေမှုကြောင့်တစ်တော့ပြုံးတိမှုတွေလည်းမဖြစ်ရဘူးဆိုပြီးစံသတ်မှတ်ချက်တစ်တွေချမှတ်ခဲ့ပါတယ်။2008ခုနှစ်ကနေ2015ခုနှစ်အတွင်းတစ်တော့ပြုံးတိမှုကိုဖြစ်စေတဲ့ကောက်ပဲသီးနှံတွေထဲမှာစီအုံးကထိတ်တန်းမှာပါဝင်နေတယ်လို့ EU ကပြောဆိုထားတာကြောင့်အင်ဒိုနီးရှားရဲ့အကြီးဆုံးပို့ကုန်တစ်ခုဖြစ်တဲ့စီအုံးကတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်လို့ယူဆချက်ဖြစ်ပါတယ်။ဒါကြောင့် EU ဘက်ကအင်ဒိုနီးရှားကနေစားအုံးစီတင်သွင်းမှုကို2024ခုနှစ်ဇန်နဝါရီလမှာတဖြည်းဖြည်းချင်းစပြီးရှော့ချသွားမှာဖြစ်ပါတယ်။ဥရောပသမ္မတဘက်ကစားအုံးစီနဲ့ပတ်သက်ပြီးစံသတ်မှတ်ချက်တွေချမှတ်လိုက်တဲ့အပေါ်အင်ဒိုနီးရှားစားအုံးစီအဖွဲ့ကြီးရဲ့ဥက္ကဋ္ဌဂျိုကိုစူပရီယိုနိုကအခုလိုမေးခွန်းထုတ်ပါတယ်
။ Isinya kan terkesan akan membuatkriteria-kriteria yang diskriminatif dan
gitu ya. Nia အသုံးပြုမှုကိုသွယ်ဝိုက်ပြောင်းလဲစေမှုလို့ရည်ညွှန်းပြီးဒီကိစ္စအတွက်စားအုံးစီကအန္တရာယ်ရှိတယ်လို့ပြောထားပါတယ်။သူတို့ဘက်ကဒီလိုချင်းကပ်ဆုံးဖြတ်မှုကရှင်းရှင်းလင်းလင်းမရှိဘူးလို့ကျွန်တော်မြင်ပါတယ်။ဒီလှုပ်ထုံးလုံကြီးကလည်းခွဲခြားဆက်ဆံမှုလို့ပဲကျွန်တော်ယုံကြည်ပါတယ်
။အင်ဒိုနီးရှားစားအုံးစီအဖွဲ့ကြီးရဲ့စိုးရိမ်ချက်ကိုအင်ဒိုနီးရှားအစိုးရဘက်ကသဘောတူပါတယ်။အင်ဒိုနီးရှားစီးပွားရေးပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒါမင်းနာဆူတန်ကတော့အခု EU ရဲ့စီးမျဉ်းစည်းကမ်းအစ်စ်ကြောင့်အင်ဒိုနီးရှားရဲ့စားအုံးစီစီတွေ EU ကိုတင်ပို့မှုမှာစိုးရိုးတက်ရောက်စီမယ်လို့ပြောပါတယ် EU ရဲ့ဆောင်ရွက်မှုကခွဲခြားဆက်ဆံမှုဖြစ်တယ်လို့လည်းဝန်ကြီးနာဆူတန်ကဆွဆွဲပါတယ်စားအုံးစီပေါ်မှာအခုလိုစီးမျဉ်းစည်းကမ်းတွေတင်းကျပ်လို့ရတယ်ဆိုရင်လည်းအတူပူးပေါင်းဆောင်ရွက်ရမှာဖြစ်ကြောင်းပြောပါတယ်အင်ဒိုနီးရှားဘက်ကဒီကိစ္စကိုကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး WTO ကိုတိုက်ကြားမှာဖြစ်ပြီးဒါမှလည်း EU ဘက်ကဆောင်ရွက်ချက်ကမျှတသလားဒါမှမဟုတ်လည်းသူတို့ရဲ့အကျိုးစီးပွားကိုကာကွယ်ဖို့တခြားအကြောင်းပြဆွဆွဲချက်တွေနဲ့လုပ်သလားဆိုတာရှင်းလင်းတော့မှာဖြစ်တယ်လို့ဝန်ကြီးနာဆူတန်ကကြေညာချက်ထုတ်ပြောပါတယ်အင်ဒိုနီးရှားစားအုပ်စီကိုအိန္ဒိယကအများဆုံးတင်သွင်းနေတာဖြစ်ပြီးဥရောပကဒုတိယအကြီးဆုံးဈေးကွက်ဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကဥရောပဈေးကွက်ကိုတင်ပို့တဲ့အင်ဒိုနီးရှားစားအုပ်စီတန်ချိန်တန်ပေါင်း 4.8 ထိစံချိန်တင်ရောက်ရှိခဲ့တယ်လို့အင်ဒိုနီးရှားစားအုပ်စီအဖွဲ့ကြီးရဲ့စီးရင်စရာတွေကဖော်ပြပါဗါတယ်2018ခုနှစ်အတွင်းဇီဝလောင်စာအတွက်တင်မဲ့တန်ချိန် 8 သိန်းလောက်တင်ပို့ခဲ့ရတာလို့အင်ဒိုနီးရှားစားအုပ်စီအဖွဲ့ကြီးရဲ့ဥက္ကဋ္ဌကပြောပါဗါတယ်အင်ဒိုနီးရှားစားအုပ်စီကဥရောပမှာဈေးကွက်ရှယ်ယာကြီးရရှိထားပေမဲ့အခုကိစ္စကတော့ဥရောပကိုစားအုပ်စီဘလောက်တင်ပို့တယ်လဲဆိုတဲ့အရေးတင်မဟုတ်တော့ဘူးလို့စူပီယူနိုကပြောပါတယ်
။ဒါ냐အင်ဒိုနီးရှားသူဗီဇာကိတကံဗီဇာဒူအာဟာလကံပရသမအတလား export duty ဆလောက်ဆို
ဥရောပဈေးကွက်ကအခြားနိုင်ငံတွေအတွက်အကူအညီတစ်ခုဖြစ်လာမယ့်အရေးကကျွန်တော်တို့ရဲ့အကြီးအမားဆုံးစိုးရိမ်ချက်ပါ EU ဘက်ကကျွန်တော်တို့ရဲ့စားအုံးစီကိုပိတ်ပင်လိုက်ရင်အခြားနိုင်ငံတွေကလည်းအလားတူလိုက်လုပ်လာမယ့်နောက်ပိုင်းတက်ရောက်မှုကိုကျွန်တော်တို့စိုးရိမ်ပါတယ
်ဥရောပသမ္မတဘက်ကဒီညွှန်ကြားချက်တစ်အပေါ်မှတ်ချက်ပေးနိုင်ဖို့နှစ်လတာအချိန်ပေးထားပြီးညွှန်ကြားချက်တစ်အပေါ်ဥရောပလွှတ်တော်နဲ့ဥရောပကောင်စီတို့ဘက်ကကန့်ကွက်ဖို့အချိန်ရမှာဖြစ်ပါတယ်ဒီစီမင်းသက်ကိုအတည်ပြုပြီးဥရောပသမ္မတဘက်ကတရားဝင်ထုတ်ပြန်ပြီဆိုရင်တော့အင်ဒိုနီးရှားအစိုးရက ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးWTOကိုတန်ကြားမယ်လို့လဲစောင်းစီအဖွဲ့ကြီးရဲ့ဥက္ကဋ္ဌကပြောပါတယ်။အင်ဒိုနီးရှားအစိုးရနဲ့ရောတခြားသက်ဆိုင်သူတွေနဲ့ပါပွင့်ပွင့်လင်းလင်းဆွေးနွေးဖို့အတွက်အမြဲတမ်းတကားဖွင့်ထားတယ်လို့EUကကြေညာချက်ထုတ်ပါတယ်။စောင်းစီကိစ္စနဲ့ပတ်သက်ပြီးသက်ဆိုင်ရာရှေ့တောင်အာရှနိုင်ငံတွေနဲ့ဥရောပတမကအကြားဆွေးနွေးညှိနှိုင်းနိုင်ဖို့အတွက် ပူးပေါင်းလုပ်ငန်းအဖွဲ့ဖွင့်နိုင်ဖို့မျှော်လင့်ကြောင်းလဲEUကပြောဆိုထားပါတယ်။စောင်းစီပေါ်မှာကန့်သတ်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့ဥရောပကုန်ပစ္စည်းတွေကိုသဘိမ့်မှောင်မယ်လို့အင်ဒိုနီးရှားအစိုးရကချိန်ချောက်ထားပါတယ်။ဒီကိစ္စကိုချိန်ချောက်နေုံနဲ့တော့ပြေလည်မှာမဟုတ်ဘူးလို့ပြောသူကတော့စီးပွားရေးနဲ့ဗန်ဒါရေးဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ရဲ့ညွှန်ကြားရေးမှူးအန်နီဆ
Surago, Porto, the Debiabo, Pite, Lu, Dumaga, Biovare.
Ekonomi itu akan berjalan kalau win-win solution atau saling menguntungkan. Yeah. Itu prinsip dasarnya. Sebenarnya juga tidak hanya
Atau-tau cedek dulu, Tombi. Sesuai cedek dulu, dan apa, Pak. Upama jualan di lengan negara tahun siduri. Tepawa wujudnya mencari dari sahun si tukang jaya itu sahaja apa, Pak. Lepas itu sahaja juga berdua ma, ajo si zaman mahupau. Indonesia pegang bisnis itu mahu benar, tapi mahu ya. ဆွဆွဲပြောဆိုတာတွေကရက်သွားပါမလားဥရောပတမ္မကပကညွှန်ကြားချက်ကဇီဝတောင်စာတစ်ခုတည်းအတွက်သာဖြစ်ပြီးစောင်းစီအသုံးပြုမှုကတော့ဆေးဝါးအလှကုန်နဲ့စားသောက်ကုန်လုပ်ငန်းတွေအပါအဝင်တိတ်ကိုကျေပြန့်တယ်လို့လဲဟာတာတီကပြောပါတယ်အစိုးရအနေနဲ့စောင်းစီထုတ်လုပ်မှုမှာအမျိုးမျိုးပေါင်းများစွာဖွံ့ဖြိုးလာစေရည်အတွက်မူဝါဒချမှတ်ဆောင်ရွက်ရမယ်လို့လဲသူမကပြောပါတယ်
အင်ဒိုနီးရှားနဲ့ဥရောပတမ္မဂါတို့အနေနဲ့စီးပွားရေးမိဖက်ဆောင်ရွက်ရေးအလုံးစုံသဘောတူညီချက်ရဖို့2017ခုနှစ်ဇူလိုင်လကစလို့ညှိနှိုင်းနေကြတာပါပြီးခဲ့တဲ့မတ်လတုန်းကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာခုနှစ်ကြိမ်မြောက်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်နှစ်ဖက်အကြားဆွေးနွေးနေတဲ့စီးပွားရေးမိဖက်ဆောင်ရွက်ရေးအလုံးစုံသဘောတူညီချက်ဆွေးနွေးမှုတွေဟာစောင်းစီကိစ္စကြ
Sibuaye Bussin season go matting it tight and second about Guro Tutas only American to Queen Leo Bobby. Nanangan Yinjin will play season American Bilanzuma we all she needed Mantin lay it. Fulbright Pinato Timboa, Twitch only Jango, Ku or Onga, Minya Miro, Tutas only, Guruba American to Queen Sizima, Tisapitavare.
American Pianzu, Wisconsin Pinia Bono, Wisconsin Tekatuma, Chang Latene, Lutonu Tiavare, Sura, Blue Season, Yavla Sura, Yenzon Sapido, Pepia Pio.
Okay. Wa Jama, Akuti, University of Wisconsin Medicine, Go, Chang Lara, or Fulbright Foreign Language Teaching Assistant, or Scholarship Program, Nina Chang Lara. Any program nigga, Jamaro, the Fulbright Scholarship Program, the Amusa Mihai Shire Teama, Jama O program the Kubo, no, to what Lumule Solution, ye, the Nama Bada Zagao, Tia Takadu, Tasaya Takadu, the Kukuma, Pinja B, Lumu program, Nibo, no, and Yamaza Siama and Nisha Lava.
Soro, the Yamaza, Pinja Babu, Dream Yamaza Siama and Nina Yala Soro, the Tekdu Makuwa Piambido, Bari Lila, Bu Queen Yawale.
Okay, oh, the Pamale, the Maru, Yamaza Siama, Nina Yala, the Lumu, not the Pamajale, the Maru below Queen Yi Yale Soro, oh, Summer Star Lima, Adentadensi, the Luyavale. I Adentadaro, Taco, Sigwinsale, Lumu, Pata Yako, Missu Bono, Pepata Yako, Missu, the Luyale. Tabimelo, Duro, yeah, Ganta Chelly, the Kushiaga, the scholarship program, Ned Lare, Gajamolo, the Pesamasa Mamsu, the first semester, which is the second semester, which is the Kukumaro, Maru, American, but that day, the ဟိုပါဘာသာရည်လေးတစ်ခုတက်ပေးရတယ်ပေါ့နော်ဒါလို့လဲဆိုတော့ဒီ program ကလည်း cultural exchange program ဆိုတော့ကိုယ့်ရဲ့မြန်မာဘာသာစကားကိုယ့်ရဲ့မြန်မာကာချာကိုလည်းတွားပြီးတော့ဖြန့်ဝေသလိုမျိုးသူတို့ရဲ့ဒီ American နိုင်ငံရဲ့ culture နဲ့ literature အဲ့လိုမျိုးတစ်ခုခုဆက်ဆက်တာမျိုးလည်းကိုကပြန်ပြီးတော့လေ့လာရတယ်ကျန်တဲ့ဟာကတော့ကိုကြိုက်တဲ့ကိုဝါသနာပါတဲ့အတန်းကိုတက်လို့ရတယ်ရှင်ဘယ်လိုအစီအစဉ်တွေကိုလေ့လာပြပါလဲ
program က 10 လ ဆယ်လာမှာမှာသူကနွန်ဒီဂရီပရိုဂရမ်စာတီဖီကိတ်ရမယ်ပေါ့နော်ဒါပေမဲ့လို့ဒီဟိုဘွဲ့ဒီဂရီတွေမရနိုင်မဲလို့လေဟိုကိုရလိုက်တဲ့ experience တွေကလေဟိုအရန်ဟိုများတယ်ကျမဆိုလို့ရှိရင်အခုဒီလိုမလာခင်တော့ကအဲ့လိုမျိုးအဲ့လောက်ကြီး experience တွေကိုအတွက်ရနိုင်မယ်လို့မထင်ထားဘူးပေါ့နော် ကိုပေါ့ပေါ့ပါပါပဲ။အော်နေတစ်စပီကာဆိုပြီးတော့မြန်မာစာသွားသင်ရတယ်ပေါ့နော်။အဲတစ်ဖက်မှာလည်းကိုတက်ချင်တဲ့ဘာသာလေးတက်မယ်ပေါ့နော်။ဟိုဟိုဘာသာရည်လေးတက်မယ်။အဲ့လောက်ပဲဟိုစိတ်ထဲမှာအရင်မမျှော်မှန်းထားပေမဲ့လို့လေ။တကယ်တမ်းရလိုက်တဲ့အတွေ့အကြုံတွေကကြတော့လေဒီ certificate ဆိုတာထက်ပိုတယ်ပေါ့နော်။အင်္ဂလိပ်လန်ဂွေ့ဂျ်နဲ့ပတ်သက်ပြီးတော့လေကိုယ့်ရဲ့ပို့ပြီးတော့အရင်တော့ကထက်ပို့ပြီးတော့ကောင်းလာတယ်လို့ကိုကိုကိုခံစားရတယ် confidence ပိုရှိလာတယ်။အဲ့လိုပဲဟိုကျမတို့ဟို communicative scale မှာလည်း social dealing ဆိုလို့ရှိရင်လည်း ကိုကိုကိုပြီးတော့အားကိုရတဲ့အကြောင်းမျိုး self confidence ကလည်းအရင်တော့ကထပ်ပို့ပြီးတော့တက်လာတယ်။ပြီးခဲ့တဲ့ fall semester တော့ကတော့ကျမတက်တဲ့အတန်းနှစ်တန်းက တန်းက introduction to qualitative research ပေါ့နော်။ကျမဒီ သူတည်တနာလောက်တာစိတ်ဝင်စားတဲ့အတွက်ကြောင့်မို့လို့အဲ့ဒီအကြောင်းကိုလည်းပို့ပြီးတော့သိကျင်တဲ့အတွက်ကြောင့်မို့လို့ဒီ research နဲ့ပတ်သက်တဲ့အတန်းတက်တယ်ပြီးတော့နောက်တစ်ခုကတော့ကျမကိုယ်နိုင်ငံမှာဆိုလို့ရှိရင် English ဘာသာသင်နေဆရာမဖြစ်တဲ့အတွက်ကြောင့်မို့လို့နောက်တစ်တန်းက introduction to TESOL method ဆိုပြီးတော့ဟို English language ကို second language အဲ့လိုမျိုးဟိုဖြစ်တဲ့သင်တဲ့ course ကိုတက်တယ်ပြီးတော့လို့ရှိရင်အခုဒီ semester မှာတော့ spring semester မှာတော့ဒါ ခုနကပြောခဲ့သလိုပဲ scholarship ရဲ့လိုအပ်ချက်အရကျွန်မ American identity 21st century literature ဆိုပြီးတော့ဒါ American ရဲ့ identity ကိုကျွန်မတို့ဒီ literature တွေရနေပြီးတော့ 21st century literature တွေရနေပြီးတော့ဟို focus
လုပ်ပြီးတော့လေ့လာတဲ့အတန်းတက်တယ်ညီမတီးကနေစပြီးတော့လာတယ်ဆိုကြတဲ့ကဟိုဒီအကြောင်းမှာသွားပြီးတော့ပညာသင်ယူ exchange အစီအစဉ်နဲ့ပေါ့လေသွားမယ်ဆိုတာမျိုးကိုသူတို့ကစီစဉ်ပေးတာလား
ဟုတ်ပါတယ်ရှင်ဟိုလေကျမတို့ဒီဟို American Embassy page မှာသူတို့ Fulbright scholarship နဲ့ပတ်သက်ပြီးတော့သူတို့ program တွေကျင်းညားတယ်ပေါ့နော်ကျမတို့နှစ်တိုင်း application form တွေအတွက်ကိုကျင်းညားတယ်အဲ့လိုကျင်းညားတဲ့ဒီမှာမှကျမတို့ Fulbright ဆိုလို့ရှိရင်သူကဟိုဟာ foreign students အနေနဲ့ master program ရှိတယ်ပြီးသွားလို့ရှိရင်ကျမအခုလုပ်နေတဲ့လာရောက်တဲ့ Fulbright foreign language teaching assistant ဆိုပြီးတော့ program ရှိတယ်အဲ့လိုမျိုးတခါလေးသူကပြင်ညာထားပြီးသားပေါ့နော်ဒီ application form မတင်ခင်ပါလေအဲ့တော့အဲ့ဒါကိုမှကိုစိုက်နှက်တတ်တဲ့ကို scholarship tag ကိုရွေးပြီးတော့ရှောက်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီလိုမလာခင်တည်းကကိုကမြန်မာစာသင်ရမယ်ဆိုတာကိုကိုကြိုသိပြီးသားပေါ့နော်ဆိုတော့ဒီမှာကဟိုမြန်မာစာကိုသင်ကြတယ်ဆိုတဲ့အခါကျတော့ American ကျောင်းသားတွေပဲအထူးသဖြင့်သင်ကြတာလားဟုတ်ကျမအခုလက်ရှိကတော့နေသင်နေတာဟို American ကျောင်းသားလည်းပါတယ်ပြီးသွားလို့ရှိရင်ဒီ Asian ဘက်ကလည်းပါတယ်ပေါ့နော်တရုတ်ကပါတယ်ထိုင်းနိုင်ငံကလည်းပါတယ်ဟုတ်ကဲ့ဆိုတော့ဟိုဘယ်လိုကျောင်းသားတွေကအဓိကဒီမြန်မာဘာသာစကားကိုသင်ကြကြတာပါလဲဒီသူတို့လုံးမဲ့ဘာသာရပ်နယ်ပယ်မှာကျွမ်းကျင်သူတို့ရဲ့ဘာသာရပ်နယ်ပယ်မှာကျွမ်းကျင်တာနဲ့တွေဟိုမလုံလောက်ဘူးပေါ့နော်သူကဒီမြန်မာနိုင်ငံကိုလာပြီးတော့ဒီမြန်မာနိုင်ငံဥမာဟိုထား ထားလိုက်ပါတော့ဒီမနှုတ်သားပေတာဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့ဟာကိုလုံးဝဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့ဒီမြန်မာဘာသာစကားကိုတိတိကျကျထဲထဲဝင်ဝင်သိတော့မှသာဒီပို့ပြီးတော့သူတို့ရဲ့ PhD လုပ်တဲ့အချိန်မှာဒေတာကောက်တဲ့အချိန်ပဲဖြစ်ဖြစ်ဟို information တွေသတင်းထက်လက်တွေဒီသူတို့ရဲ့ PhD အကစုဆောင်တဲ့အချိန်မှာပဲဖြစ်ဖြစ်ဒါဟာဘာသာစကားကအရန်အရေးပါတဲ့အတွက်ကြောင့်မို့လို့ပေါ့နော်သူတို့ကဒါမဖြစ်မနေဟို မြန်မာဘာသာစကားကိုသူတို့လေ့လာထားတယ်ပြီးတော့လေနောက်တစ်ခုကသူတို့ကိုယ်တိုင်ကလည်းဒီစိတ်ဝင်စားမှုလည်းပါတာပေါ့နော်တခြားနိုင်ငံတွေကိုမကြွေးဘဲနဲ့ဒီသူတို့ရဲ့သက်ဆိုင်ရာ field မှာမြန်မာနိုင်ငံကိုကြွေးရဲဆိုတော့ဒါမြန်မာဘာသာစကားကိုသူတို့ရဲ့ပင်ကိုယ်စိတ်ဝင်စားမှုပေါ့ပြီးတော့သူတို့ရဲ့ဒီလိုအပ်ချက်အရာပေါ့နော်အဲ့ဒါအဲ့ဒါကြောင့်မို့အရင်ရေးပါပါတယ်သူတို့အတွက်တော့
နောက်ဆုံးမိကုန်မှာဆိုတော့မင်းနေလဲအနေနဲ့အခုဒါအမေရိကမှာ ရင်ကျေးမှုဖလှယ်ရေးအစီအစဉ်ရပါတော့ကိုကလည်းပဲမြန်မာစာသင်ပြီးတဲ့ဒီမှာလည်းပဲအမေရိကန်အကြောင်းကိုကိုကပြန်ပြီးတော့လေ့လာခဲ့ပြီဆိုတော့ American Identity ပေါ့လေတခုကိုပြောပါဆိုလို့ရှိရင်ဘာမှန်းဖြစ်မလဲခင်ဗျာ
သူတို့ကဟို creativity နဲ့အဲ့လိုမျိုး problem solving skills တွေကိုဦးစားပေးပြီးတော့သူတို့ရဲ့နိုင်ငံကိုဟိုဘယ်လိုပြောမလဲပို့ပြီးတော့တိုးတက်အောင်လုပ်တယ်ဒီမှာမြင်မိရပေါ့ငယ်ငယ်လေးတည်းကသူတို့ကဒီစာသင်တဲ့ပုံစံတွေမှာပါအဲ့လိုမျိုးတွဲပြီးထည့်ပေးထားတယ်ပေါ့နော်ကျွန်မအခုမြင်ရသလောက်ဆိုလို့ရှိရင်သူကဘာသင်သင် theory နဲ့ lecture နဲ့အများတွဲထားတယ်အားကြောင့်မို့လို့ပေါ့နော်ဒီကြောင်းပြီးသွားလို့ကိုယ့်ရဲ့လုပ်ငန်းပန်းကိုရောက်ပြီဆိုလို့ရှိရင်အများအဲ့လိုမျိုးဒီအတွင်းခေါ်ပိုင်းနဲ့ဖြစ်လာတဲ့ဒီလိုမျိုး problem ပေါ်မှာသူတို့ကအများနဲ့အဖြေရှာဖို့အတွက်ကိုအစဉ်သိရှိနေတယ်ပေါ့နော်အဲ့လိုအတွင်းခေါ်ကလိုလွတ်လပ်တယ်ပြီးသွားလို့ရှိရင်အများနဲ့ pen idea ကကောင်းတယ်ဖန်တီးမှုအားကောင်းတယ်ပေါ့နော်အဲ့လိုမြင်မိတယ်
အဲ့ဒါကတော့နိုင်ငံရင်ကျေးမှုဖလှယ်ရေးစီစဉ်တဲ့အမေရိကန်မှာရောက်နေတဲ့မန်နှင်းလေရဲ့ Fulbright ပညာတော်သင်ဘွားအတွေ့အကြုံကြောင့်ကိုအောင်အောင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ VOE မြန်မာပိုင်းက2019ခုနှစ်ဧပြီလ9ရက်အင်္ဂါနေ့မနေ့ကစီစဉ်ကိုဆက်ပြီးတော့တင်ဆက်နေပါတယ်။ Facebook စာမျက်နှာကလည်းတပြိုင်နက်တည်းနားဆင်နေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြညာပါလိုက်မယ
်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမြို့ပြင်ကတိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်3ဦးနဲ့အမေရိကန်ကန်ထရိုက်တာ2ဦးသေဆုံးခဲ့တယ်လို့အမေရိကန်စစ်တပ်ကပြောဆိုထားပါတယ်။တနင်္လာနေ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကလည်းပြောပါတယ်။အာဖဂန်နိုင်ငံတွင်အကြီးဆုံးအမေရိကန်စစ်ကမ်းဖြစ်တဲ့ဘာဂရန်လေတိုက်အခြေစိုက်စခန်းအနီးလုံခြုံရေးကင်းလည်နေတဲ့ရင်တန်းမှာကားဘုံးပေါက်ကွဲခဲ့တာလို့အာဖဂန်နိုင်ငံတွင်ကအမေရိကန်တပ်ဖွဲ့တွေရဲ့ပြောခွင့်ရဗိုလ်မှူးကြီးဒေးဗစ်ဘတ်လာက VOA ကိုပြောပါတယ်ဒီစစ်အခြေစိုက်စခန်းကမြို့တော်ကာဘူးရဲ့မြောက်ဖက်ကီလိုမီတာ50အကွာလောက်မှာရှိတာပါတိုက်ခိုက်မှုအတွင်းထဏ်ရာရခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်3ဦးကိုတော့စစ်တပ်စီးအဖွဲ့ကကယ်တင်နိုင်ခဲ့ပါတယ်အီရန်အစ္စလာမစ်သမ္မတနိုင်ငံရဲ့ဩဇာအကြီးဆုံးလုံခြုံရေးအဖွဲ့အီရန်တော်လှန်ရေးပြည်ဆောင်တပ်ကိုပစ်မှတ်ထားပြီးအမေရိကန်အစိုးရကပထမဆုံးအခြေဖြစ်နဲ့နိုင်ငံခြားအစိုးရအစိတ်အပိုင်းတစ်ခုကိုအကြမ်းဖက်ဝါဒဆွဲအဖွဲ့အဖြစ်သတ်မှတ်ဖို့ရှိနေပါတယ်။ဒီကိစ္စဟာနိုင်ငံခြားရေးဝန်ကြီးဌာနဦးဆောင်တဲ့ထူးခြားတဲ့ဆောင်ရွက်ချက်ဖြစ်တဲ့အီရန်ဟာအကြမ်းဖက်ဝါဒကိုထောက်ပံ့နေတဲ့နိုင်ငံတစ်ခုအဖြစ်တည်းမဟုတ်ဘဲအီရန်တော်လှန်ရေးပြည်ဆောင်တပ်ကနိုင်ငံရေးဦးဆောင်မှုအဖြစ်နဲ့အကြမ်းဖက်ဝါဒကိုမြှင့်တင်ပြီးငွေကြေးထောက်ပံ့မှုထဲထဲဝင်ဝင်ပတ်သက်မှုရှိနေတယ်ဆိုတဲ့အမှန်တရားကိုအတိအမှတ်ပြုလိုက်တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ဂျူရောအထူးလုံခြုံရေးအဖွဲ့အကြီးအကဲကိုယာရုကထုတ်လိုက်ပါတယ်သမ္မတထရန့်နဲ့သူ့မိသားစုအပါအဝင်တခြားအမေရိကန်သမ္မတဟောင်းနေရဲ့လုံခြုံရေးကိုတာဝန်ယူရတဲ့ဒီအထူးလုံခြုံရေးအေဂျင်စီကလက်ရှိညွှန်ကြားရေးမှူး ram.tex.lh ကိုအခုလိုထုတ်ပြဖို့သမ္မတထရန့်ကအင်ဂျူရောယာယီအရာရှိချုပ်ကိုအမိန့်ပေးခဲ့တာလို့အမေရိကန်သတင်းနေမှာဖော်ပြကြပါတယ်လေပြားနိုင်ငံမျိုးတော်ကိုထိန်းချုပ်နိုင်ရေးအတွင်မြို့တော်ထရီပိုလီမှာလဲပတ်နေတဲ့တခုတည်းသောလေရင်ကွင်းကိုလေကြောင်းတိုက်ခတ်မှုခရပီအာနာပိုင်တွေကလေစိတ်ကိုပိတ်ပင်လိုက်ပါပြီရှင်
။အဲ့ဒါကတော့နော့ဖိုးရနိုင်ငံကသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကျင်ညာခဲ့တာဖြစ်ပါတယ်။အခုမနေ့ပိုင်းမှာစီစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နီယာဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေါ်စမစ်ဖြစ်ပါတယ်။ယူအင်မြော်ပိုင်းတန်လို့စီစဉ်တွေကိုတရက်ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မနေ့ပိုင်းမှာမြန်မာစံတော်ချိန်မနေ့6နာရီကနေခုနကထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်မြန်မာစံတော်ချိန်မနေ့7နာရီကနေအစောပိုင်းမှာထုတ်လွှင့်ခဲ့တဲ့တနာရီတန်လွှင့်စီစဉ်ကိုစဆုံးပြန်လည်ထုတ်လွှင့်လို့ရပါတယ်။ဗီဒီယိုကိုနားဆင်အားပေးကြတဲ့ကျေးဇူးတင်ပါခင်ဗျာ။ကျွန်တော်ကြော်လွန်ပ
This program has come to you from the Voice of America, Washington.